မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသား249ယောက်ကိုစစ်အစိုးရကမနေ့ကပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးပြည်ပအရောက်အတိုက်အခံအဖွဲ့အစည်းနဲ့လူအခွင့်အရေးအဖွဲ့အစည်းတို့ကကြိုဆိုကြပေမဲ့နိုင်ငံတွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေအများကြီးရှိနေတုံးပဲလို့ဆိုကတွေ့ဆုံဆွေးနွေးအဖြေရှာဖို့လူအခွင့်အရေးမှတ်တမ်းတိုးတက်မှုရှိအောင်လှုပ်ဆောင်ဖို့စစ်အစိုးရကိုထပ်ပြီးတောင်းဆိုလိုက်ပါတယ်အကြောင်းစုံကိုဒေါ်မိုးမိုးထွန်းကတင်ပြပေးပါလိမ့်မယ်
ဟုတ်ကဲ့အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အဖွဲ့ဝင်တွေအပါအဝင်နိုင်ငံရေးအကျဉ်းသား249ယောက်ကိုမြန်မာစစ်အစိုးရကမနေ့ကပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့တိုးတက်ဖြစ်ထွန်းမှုတစ်ခုအဖြစ်လှည့်လည်လဲလဲကြိုဆိုပါကြောင်းမိသားစုတွေနဲ့အတူထပ်တူထပ်မြန်ဝမ်းမြောက်ဝမ်းသာဖြစ်မိပါကြောင်းအဝေးရောက်ပြည်အောင်စုမြန်မာနိုင်ငံမျိုးသားအမျိုးမောင်းအစိုးရအဖွဲ့ NCGUB ကပြောပါတယ် NCGUB ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးပိုသားတင်က
အခုလိုနိုင်ငံရေးအကျဉ်းသားတွေကိုထွန်းချက်မရှိလွတ်ပေးတဲ့ဆိုတဲ့အခါမှာနာဖခေါင်းဆောင်တွေနေနဲ့တကယ်ကိုနိုင်ငံရေးအရာအဖြစ်ခြားသွားဖို့လိုအပ်တဲ့ပနာမခြေလှမ်းတစ်ခုကိုစပြီးတော့လှမ်းတယ်လို့ကျွန်တော်တို့ခံယူချင်ပါတယ
်ဒါပေမဲ့ Human Rights Watch လူအခွင့်အရေးစောင့်ကြည့်မှုအဖွဲ့ရဲ့ညွှန်ကြားရေးမှူး Brad Adams ကစစ်အစိုးရကအခုလိုနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးလိုက်တာဟာနိုင်ငံရင်းတိုးတက်မှုရဲ့အရေးပါတဲ့ဆောင်ရွက်ချက်တစ်ခုဖြစ်ပေမဲ့နိုင်ငံတကာကသူတို့ဘာလုပ်မလဲဆိုတာကိုခံမှန်းလို့မရအောင်လုပ်တဲ့နည်းပဲလို့ပြောပါတယ
် You know, the more important measure is whether the army gets reined in whether top Madar starts behaving according to international law and stops
targeting ဒီအရေးကြီးတဲ့ဆောင်ရွက်ချက်ကတော့စစ်တပ်ကိုထိန်းချုပ်နိုင်သလားနိုင်ငံတကာဥပဒေအတိုင်းစပြီးလိုက်နာဆောင်ရွက်နေသလားဆိုတာအပြင်အရသားတွေကိုပြစ်မှတ်ထားတာတွေရပ်တန့်ရပါမယ်အကြောက်တရားနဲ့နေရတဲ့သန်းနဲ့ချီတဲ့လူတွေဆက်ပြီးအကြောက်တရားနဲ့မနေရဖို့အရေးကြီးပါတယ
်နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးတိုင်းမှာသတိရဖို့အရေးကြီးတဲ့အချက်တစ်ချက်ကတော့နိုင်ငံတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေအများကြီးရှိနေတုံးပဲဖြစ်တယ်ဆိုတဲ့အကြောင်း Mr. Adams ပြောပါတယ်စစ်အစိုးရကပြန်လွှတ်ပေးမဲ့သူစီရင်တဲ့မှာ NLD အဖွဲ့ဝင်ဖြစ်သူသတင်းစာဆရာကြီးဦးဝင်းတင်ပါပေမဲ့အခုတတိနေအိမ်ပြန်မရောက်သေးတာသိရတဲ့အတွက်စိုးရိမ်ကြောင်ကြမိပါကြောင်း NCGUB ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးပိုလှတင်ကပြောပါတယ်မြန်မာစစ်အစိုးရအနေနဲ့နောက်ဆက်တွဲလိုအပ်ချက်တွေဖြစ်တဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးအရေးပြုလုပ်ပေးဖို့ကိုလည်းထပ်မံတောင်းဆိုပါကြောင်းဦးပိုလှတင်ကပြောပါတယ
်နိုင်ငံတကာမိသားစုနဲ့ဒေသအတွင်းမှာတောင်းဆိုထားတာကဒေါ်အောင်ဆန်းစုကြည်နဲ့ဆန်နိုင်ငံရဲ့အကျဉ်းသားတွေလွတ်မြောက်ရေးပါဝင်မှုလို့ရတယ်။ဒုတိယအဆင့်အနေနဲ့ဆိုရင်လွတ်မြောက်လာတဲ့ခေါင်းဆောင်တွေနဲ့နာအဖခေါင်းဆောင်တွေနဲ့အပြန်လည်လေးစားတိမပြုကြပြီးတော့တိုင်းပြည်အတွက်အကောင်းဆုံးဆွေးနွေးညှိနှိုင်းမှုတွေဆောင်ရွက်သွားဖို့လိုအပ်တယ်။အဲ့လိုအဆင့်တွေဖြစ်ပေါ်လာဖို့လည်းကျွန်တော်တို့ကလေးလေးနက်နက်တိုက်တွန်းကြ